Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်2019ခုနှစ်မတ်လ12ရက်တနင်္ဂနွေနေ့ညနေပိုင်း VOA American အသံလွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:30အထိဘိုင်းတိုမီတာ24-25-30တို့ကနေတိုက်ရိုက်အသံလွင့်ပေးသွားမှာဖြစ်ပါတယ်ရှင်ကျမနန်းလည်းဖိုက်ပါအခုညပိုင်းအစီအစဉ်တွေတော်ဝင်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါNetherlands နိုင်ငံကတူရကီနိုင်ငံခြားရေးဝင်ကြီးနဲ့တခြားဝင်ကြီးတဦးတို့ကိုနေနှင်ခဲ့တဲ့အတွက် Titan နဲ့ပြန်လည်ပေးဆက်မှုရှိရမယ်လို့တူရကီသမ္မတကသတိပေးလိုက်ပါတယ်။ American သမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်း Trump Tower ကတယ်လီဖုန်းတွေကိုကြားပြတ်ခိုးယူနားထောင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားတွေကိုမနေ့ပြန်တင်းလာနေမှာထုတ်ပေးဖို့သမ္မတ Donald Trump ကို American လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်ဒီကနေ့ညတင်ဆက်သွားမယ့်သတင်းတွေထဲမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့လောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေမှာပုံမှန်144ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ
်ပုံမှန်144ညမှာဒီအုပ်စုဖွဲ့ပြီးတော့မှသွားလာနေတာတို့ဥပမာဆိုင်တွေဖောက်တာတို့ဘာလို့ရှိတတ်လို့လေလုံချိုရေးအနေနဲ့မြို့အနေနဲ့လည်းစိတ်ချရအောင်ကိုပြစ်အိမ်ပြစ်သွားတဲ့အိမ်တွေအနေနဲ့လည်းစိတ်ချရအောင်ဆိုပြီးတော့
ခုကြီးကယ်ဆယ်ရေးတွေလုပ်ပေးနေတဲ့ကုမ္ပဏီမျိုးပြောပြသွားတာပါသတင်းပြေဆုံးတော့နောက်ပိုင်းမှာတင်ဆက်ပေးသွားမှာပါဒါအပြင်အခုသတင်းပတ်ရက်မြန်မာဒီမိုကရေစီရေးရအစီအစဉ်မှာတော့ပြည်ပရောက်မြန်မာဆရာဝန်တွေအနေနဲ့မြန်မာပြည်ရဲ့ကျန်းမာရေးကဏ္ဍမှာဖွံ့ဖြိုးတိုးတက်ရေးကိုဘယ်လိုကူညီအားဖြည့်ပေးနိုင်လဲဆိုတာတွေကိုလည်းနားဆင်ရမှာပါ။ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကုညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင်။
Netherlands နိုင်ငံကတူရကီနိုင်ငံခြားရေးဝင်ကြီးကိုနိုင်ငံတွင်းဝင်ရောက်ခွင့်တိုက်မြစ်ပြီးတူရကီရွှေပြောင်းအခြေချသူတွေနဲ့လူမှုစီဝေးပွဲလုပ်ဖို့တွားရောက်တဲ့တူရကီဝင်ကြီးတဦးကိုလည်းနေနှင်ခဲ့တဲ့အတွက် Titan တို့ပြန်လည်ပေးဆက်ရမယ်လို့တူရကီသမ္မတ Recep Tayyip Erdogan က Netherlands နိုင်ငံကိုသတိပေးလိုက်ပါတယ်။ Netherlands နိုင်ငံတူရကီနိုင်ငံခြားရေးဝင်ကြီးကလည်းဒီလက်တင်ခံနိုင်စရာမရှိတဲ့ဆောင်ရွက်ချက်အပေါ်မှာအပြင်းထန်ဆုံးနှိမ့်လန့်နေတဲ့တုံ့ပြန်မယ်လို့ပြောဆိုပါတယ်။တူရကီနိုင်ငံကနယ်သာလန်တန်ယုံကိုတူရကီအာဏာပိုင်တို့ကချိတ်ပိတ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာတော့တူရကီအစိုးရဝင်ကြီးတွေအပေါ်ပြုမူပုံကိုမကျေနပ်ကြတဲ့တူရကီအစိုးရကိုထောက်ခံသူတွေနဲ့နယ်သာလန်မြင်းစီပလိတ်တွေကြားရော်တဒန်မြို့မှာထိတ်တိုက်တွေ့ပါတယ်။အာနာတိုချန်နိုင်ရဲ့အတွက်နောက်လာတဲ့မှာလူမှုဆန္ဒခံယူပွဲကျင်းပနိုင်အောင်ကြိုးစားနေတဲ့တူရကီသမ္မတ Recep Tayyip Erdogan ရဲ့တူရကီအစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဆန္ဒပြသူ2000နီးပါးတို့နယ်သာလန်နိုင်ငံရဲ့ဒုတိယအကြီးဆုံးရော်တဒန်မြို့ကတူရကီကောင်စစ်ဝင်ရုံးအပြင်ဘက်မှာစူးဝေးခဲ့ချပြီးတဲ့နောက်မှာရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြတာဖြစ်ပါတယ်ရှင
်။အရင်စစ်သွေးကြော်တွေထိန်းချုပ်ထားစေဖြစ်တဲ့မူဆူးမြို့အနောက်ဘက်ခြံဒေသကိုသိမ်းပိုက်နိုင်ရေးအတွက်အမေရိကန်ထောက်ခံမှုပေးထားတဲ့အီရတ်တပ်ဖွဲ့တွေကတနင်္ဂနွေဒီကနေ့မှာပိုပြီးထိုးဖောက်တိုက်ခိုက်နေပါတယ်။မိုဆူးမြို့အနောက်ဘက်ခြမ်းသုံးပုံတစ်ပုံကျော်ကို ISD ထိန်းချုပ်ထားဆဲဖြစ်တယ်လို့အီရတ်စစ်တပ်ကဗိုလ်ချုပ်မန်အယ်ဆာဒီကပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်။လက်နက်ကြီးပောက်ကွဲသံတွေဇက်တိုက်ကြားနေရတယ်လို့အဲ့ဒီမြို့ရဲ့ကောင်းငင်မှာလည်းမိဂိုးလုံးတွေနဲ့ပြည်နေပါတယ်။ဖေဖော်ဝါရီလ19ရက်နေ့ကစခဲ့တဲ့မိုဆူးမြို့တိုက်ပွဲတွင် ISD ဘက်ကအပြင်းထန်ခုခံကာကွယ်နေပြီးဒီနေရာဟာမြို့ပေါ်ဒေသတွေထဲမှာ ISD ထိန်းချုပ်ထားတဲ့နောက်ဆုံးဒေသတစ်ခုလည်းဖြစ်တယ်လို့အမေရိကန်နဲ့အီရတ်တပ်မှုတွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ18ရက်ထိုးစစ်နောက်ပိုင်းအီရတ်တပ်တွေအနေနဲ့မူဆူးမြို့အရှေ့ဘက်ခြမ်းကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်းထရန့်တာဝါကတယ်လီဖုန်းတွေကိုကြားပြတ်ခိုးယူနားထောင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားတွေကိုမနေ့ပြန်တင်းလာနေမှာထုတ်ပေးဖို့သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုလိုက်ပါတယ်။သမ္မတဟောင်းဘရက်ကိုဘားမားကထရန့်တာဝါကဖုန်းတွေကိုကြားပြတ်ခိုးယူနားထောင်ခဲ့တယ်လို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်တုန်းက Twitter မှာရေးသားခဲ့ပေမဲ့အထောက်အထားတွေကတော့မပြခဲ့ပါဘူး။လွှတ်တော်ထောက်လှမ်းရေးကော်မတီအကြီးအကဲကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Devin Nunes နောက်ကော်မတီဝင်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမအဒမ်စကစ်တို့ကသမ္မတထရန့်ပြောဆိုထားတဲ့တယ်လီဖုန်းကြက်ပြတ်ခိုးယူနားထောင်ခဲ့ပါတယ်ဆိုတဲ့အထောက်အထားတွေကိုတောင်းခံတဲ့စာကိုသမ္မတထံပေးပို့ခဲ့တာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကတော့သမ္မတထရန့်ရဲ့ပြောဆိုချက်တွေဟာမှားယွင်းတယ်လို့ပြောဆိုထားတာပါ။သမ္မတထရန့်ဘက်ကလည်းတယ်လီဖုန်းကြက်ပြတ်ခိုးယူနားထောင်ခဲ့တယ်ဆိုပြီး Twitter မှာရေးသားခဲ့ပြီးနောက်ပိုင်းဒီကိစ္စနဲ့ပတ်သက်လို့ဘာမှမှတ်ချက်ချပြောဆိုတာမရှိပါဘူး။အမေရိကန်ရဲ့ဥပဒေအရသမ္မတတဝက်အနေနဲ့လူပုဂ္ဂိုလ် ူးတယောက်ရဲ့တယ်လီဖုန်းကိုဂျက်ပြက်ခိုးယူနားထောင်ဖို့ညွှန်ကြားလို့မရပါဘူး။သမ္မတအနေနဲ့ဒီလိုလှုပ်ဆောင်မယ်ဆိုရင်လည်းနိုင်ငံသားတဦးရဲ့တယ်လီဖုန်းကိုဘာကြောင့်ဆောင်ကြည့်ဖို့လိုအပ်တယ်လဲဆိုတဲ့ကြိုးကြောင်းခိုင်လုံးနဲ့အကြောင်းပြချက်ပြသဖို့လိုအပ်ပြီးဒီကိစ္စကိုပြည်ထောင်စုတရားသူကြီးတဦးဦးကအတည်ပြုပေးရတာလည်းဖြစ်ပါတယ်။
ပြီးခဲ့တဲ့တောက်ကြနေ့ကကျော်ဘိုးအိတ်နဲ့အမျိုးသားတူဟာဝါရှင်တန် DC မြို့တော်မှာရှိတဲ့သမရအိမ်မြူတော်ဝင်းနဲ့ဝင်ဖို့ခြံစည်းရိုးကိုကြော်တက်ပြီးတိတ်မကြခင်မှာပဲသူ့ကိုဖမ်းမိသွားပါတယ်အတူးလူညုံရေးတပ်ဖွဲ့ကသူ့ကိုအလွယ်တကူဖမ်းမိခဲ့တာဖြစ်ပြီးအဲ့ဒီခိုးဝင်သူဟာကယ်လီဖိုးနီးယားပြည်နယ်မယ်ပစ်တက်စ်မြို့ကအသက်26နှစ်အရွယ်ဂျိုနာသန်ထရန်ဖြစ်ကြောင်းစနေနေ့ကအတည်ပြုနိုင်ခဲ့ပါတယ်ခိုးဝင်တဲ့လူငယ်ဟာစိတ်မနှံ့သူဖြစ်ပြီးရာဇဝတ်မှုနောက်ကျောင်းကင်းသူဖြစ်တယ်လို့သမရထရမ့်ကပြောပါတယ်ဂျိုနာသန်ထရမ့်ရဲ့ကျောဘိုးအိတ်ကိုအိမ်ပြူတော်မြခင်းပြင်မှာရှာဖွေစစ်ဆေးကြည့်ရမှာအန်ဒီရဲ့ရှိစေနိုင်တဲ့ပစ္စည်းနဲ့စိုးရိမ်စရာကောင်းတဲ့အရာဝတ္ထုတွေမတွေ့ရဘူးလို့အိမ်ပြူတော်လုံခြုံရေးအဖွဲ့ပြောခွင့်ရမာတင်မူဟိုလမ်ကစနေနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ထရမ့်ရဲ့ကျောဘိုးအိတ်ထဲမှာနိုင်ငံကူးလက်မှတ်နဲ့ငရုတ်ရည်မှုတ်ဆေးဘူးနှစ်ဘူးပါလာတယ်လို့ပြောပါတယ်သူဟာတမရရဲ့မိဆွေဖြစ်ကြောင်းတမရနဲ့တွေ့ဖို့ချင်းဆူထားပြီးဖြစ်ကြောင်းနဲ့အီမီရောချန်စီယူကိုခုံကျော်ဝင်လာခဲ့ခြင်းဖြစ်ကြောင်းလူညွေးအရာရှိတွေကိုဂျိုနာသန်ထရမ့်ကပြောခဲ့တယ်လို့ဆိုပါတယ်အကင်းဖြစ်ပွားချိန်မှာတမရဒိုနယ်ထရမ့်ကအီမီရောမှာရှိနေပါတယ
်ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါရရှင်။မြန်မာနဲ့နေဆက်အိန္ဒိယနိုင်ငံမဏီပူပြည်နယ်တဲကကြေးရွာတစ်ခုကိုမြန်မာတပ်မတော်ကကျူးကျော်ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြပြီးအိန္ဒိယအစိုးရကအကအကွယ်ပေးဖို့တောင်းဆိုကြပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့လ၄ရက်နေ့ကမဏီပူပြည်နယ်ထန်နိုဖာလ်ကခိုလင်ဖန်ရွာတဲကိုဝင်ရောက်ခဲ့ပြီးလှဆက်တခုကိုမိရှုစက်ပစ္စည်းတွေအလုံးကိုယူဆောင်သွားတာလို့ဒေသခံတွေကစွပ်စွဲပြောဆိုကြတာကိုကိုကာပီ Writers သတင်းဌာနကရေးသားပါတယ်။မြန်မာစစ်တပ်တွေဝင်ရောက်ခဲ့တယ်လို့ပြောဆိုပြီးလုံခြုံရေးတပ်ဖွဲ့တွေခြားထားပေးဖို့လန်ချန်းနဲ့ခိုလင်ဖန်ရွာကဒေသခံတွေပြီးခဲ့တဲ့တောက်ကြနေ့ကလည်းဆန္ဒပြခဲ့ပါတယ်။နေဆက်ဒေသမှာနေထိုင်သူတွေအနှောက်အယှက်ခင်းခင်းနဲ့လုံခြုံငြိမ်းချမ်းစွာနေထိုင်ရေးအတွက်အိန္ဒိယအာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့ခိုလင်ဖန်ရွာရဲ့အကြီးအကဲ Hopkick ကတောင်းဆိုပါတယ်။
We want peace living in India, but we are now at all not safe. We are afraid of this Burmese army.
ကျွန်တော်တို့ကအိန္ဒိယနိုင်ငံတွင်ငြိမ်းချမ်းစွာနေလိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာလုံခြုံမှုမရှိပါဘူး။ကျွန်တော်တို့မြန်မာစစ်တပ်ကိုချောက်နေရပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။လက်ကွင်းတွေ၊ရေခမ်းတွေ၊စိမ့်လက်နဲ့တောတောင်တွေကြောင့်အိန္ဒိယရဲ့ယတနာလို့တင်စားခေါ်ကြတဲ့မဏိပူပြည်နယ်ကတော့ဆယ်စုနှစ်တွေနဲ့ချီတိုက်ပွဲလေးတွေဖြစ်နေတာပါ။တပုန်တွေကမြန်မာဘက်ကိုအကာအကွယ်ပြုနေထိုင်နေကြသလိုမူးယစ်ဆေးဝါးနဲ့လက်နက်တွေနေဆက်ကိုဖျက်ပြီးဝင်ရောက်ရာအချက်လဲဖြစ်တယ်လို့အာဏာပိုင်တို့ကစွပ်စွဲထားတဲ့ဒေတာလည်းဖြစ်ပါတယ်။
ရာထူးကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ဂွန်ဟေကသမ္မတတူအနေနဲ့တာဝန်ကျေပြွအောင်မထမ်းဆောင်နိုင်ခဲ့တဲ့အတွက်ထောက်ခံသူတွေကိုဒီကနေ့တောင်းပန်လိုက်ပါတယ်။သမ္မတနန်းတော်ကနေလည်းထွက်ခွာသွားပြီဖြစ်ပါတယ်။အခြေခံဥပဒေရေးရာခုံရုံးကအာဂရီလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးသူမကိုရာထူးကဖေရှားလိုက်ပြီးနောက်နှစ်ရက်ကြာမှဆိုးမျိုးတော်ကသူမရဲ့နေအိမ်ကိုဒီကနေ့တနင်္ဂနွေနေ့မှာရွှေ့ပြောင်းတာမှာတော့ရာနဲ့ချီတဲ့ထောက်ခံသူတွေကသူမနှုတ်ထွက်ရမှုအပေါ်ဆန္ဒပြခဲ့ကြပါတယ်။သူမရဲ့မိတ်ဆွေရင်ပါဝင်ပတ်သက်တဲ့အရှုပ်တော်ပုံကြောင့်သမရကိုရာထူးကဖြုတ်ချရေးလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုပြီးခဲ့တဲ့တောက်ကြနေ့ကအခြေခံဥပဒေရေးရာခုံရုံးကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ဒီလူသူ့ရဲ့ဒီတွန့်ထွက်မှုနဲ့ပတ်သက်ပြီးတော့ထောင်တောင်းချီတဲ့လူအုပ်ကြီးကလမ်းမပေါ်မှာနေရာယူပြီးအလန်ဒီဝေယံပြီးအော်ဟစ်ဆန္ဒပြခဲ့ကြသလိုပတ်ကွန်ဟီကိုထောက်ခံသူတွေကတော့ဒါဟာနိုင်ငံရေးအရာလုံးကြံမှုလို့ပြောဆိုပြီးခုခံတွန်းလှန်သွားဖို့တိုက်တွန်းလိုက်ကြပါတယ်။အခြေခံဥပဒေခုံရုံးကဆုံးဖြတ်ချက်ကိုကြေညာပြီးနောက်ထိတိုက်မှုကြောင့်ဆန္ဒပြသူ၃ဦးသေဆုံးခဲ့ရပါတယ်။စီးပွားရေးလုပ်ငန်းကြီးတွေထံကနေဒေါ်လာတန်းနဲ့ချီပေးအပ်လာစေဖို့ဖိအားပေးခဲ့တဲ့ဆိုတဲ့အရှုပ်တော်ပုံနဲ့ဆွဆွဲခံရပြီးနောက် ပတ်ကွန်ဟီယာသမရယာဒူးကနေဖြုတ်ချခံရတာဖြစ်ပါတယ
်။ Syria နိုင်ငံ Damascus မြို့တော်ကဘာသာရေးအဆောက်အုံတစ်ခုဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်တည်ဆုံးသူဟာ84ယောက်ထိတိုးလာတယ်လို့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တည်ဆုံးသူတွေထဲမှာ Iraq ဖျားဘူးတွေအများစုပါဝင်ပါတယ်။ပောက်ကွဲမှုဖြစ်ပွားတဲ့နေရာမှာပျက်စီးတွန့်လှိန်နေတဲ့ခီးတဲ့တင်ဘတ်စကားတွေမျက်မှန်တွေလက်ကင်ဖုံးနေတဲ့တွန့်လှိန်ပျက်စီးနေတဲ့ဘိန်းတက်ကလက်ထိုင်တွေမှာသွေးတွေပိတ်ကျနေတဲ့ပုံတွေကိုတွေ့မြင်ရပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူပြုလုပ်ခဲ့တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတို့ချက်ချင်းထွက်ပေါ်မလာသေးပါဘူး။ဒါပေမဲ့ Syria နိုင်ငံတွင်မှာရှိတဲ့ Shia ဘာသာဝင်တွေရဲ့ဖျားချောင်းတွေကို IS Islamic အစွန်းရောက်စစ်သွေးကြတွေကအရင်ကပြစ်မှတ်ထားတိုက်ခိုက်ခဲ့မှုတဲ့တာဒခတွေလည်းရှိထားပါတယ်။
နိုင်ငံရေးအရေးပါလာတဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာပရာဒက်ရှ်ပြည်နယ်လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်မိုဒီရဲ့ဦးဆောင်နေတဲ့ဒီအာဏာရ BJP ပါတီကအပြတ်အသတ်အနိုင်ရရှိခဲ့ပြီးသူ့အောင်မြင်မှုကသက်တမ်းတစ်ဝက်ကျော်ရောက်လာပြီဖြစ်တဲ့ဝန်ကြီးချုပ်မိုဒီအတွက်အင်အားကြီးမားတဲ့အင်အားဖြစ်စေခဲ့ပါတယ်။အိန္ဒိယရဲ့လူ့ရေးအထူးတပ်ဆုံးဒီပြည်နယ်မှာအာဏာရနေတဲ့စမာဂျောဝါပါတီကို BJP ပါတီကဖယ်ရှားလိုက်နိုင်တာလည်းဖြစ်ပါတယ်။အခုလိုအပြတ်အသတ်နိုင်လိုက်တာဟာလာမယ့်2019အိန္ဒိယအထွေထွေရွေးကောက်ပွဲအတွက် BJP ပါတီကိုအလားအလာကောင်းနေဖြစ်စေခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုမတိုင်ကြီးထိုင်တဲ့ကုညံဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေအလဲအိုပေးပါမယ်။အခုပထမအဦးဆုံးတော့ကိုကံဘက်ကစစ်ရေးသတင်းကိုတင်ဆက်ပေးချင်ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာ MNDA ခေါ်ကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေရကြောင်းဒေသအတွင်းလုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်လာတာမို့လောက်ကင်မြို့နဲ့ကုန်းချမ်းမြို့နယ်တွေမှာပုံမှန်144ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အနေအထားဖြစ်လို့စစ်ပြေးဒုက္ခသည်တွေလည်းစစ်ဘေးလွတ်ထွက်ရကိုထွက်ပြေးတန်းချောင်နေရဆဲဖြစ်ပါတယ်။ကိုကန့်ဒေသကစစ်ရေးနောက်ဆုံးအခြေအနေကိုတော့မဆုမောကတင်ပြပေးပါပါရှင်
။ဟုတ်ကဲ့ပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာမြမအစိုးရတပ်နဲ့ကိုကန့်တပ်ဖွဲ့တို့ကြားပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရတာကနေလောက်ကင်မြို့ပေါ်အထိတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားဖြစ်ပါတယ်။လောက်ကင်မြို့နယ်အထိလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်တဲ့အတွက်ဒေသခံပြည်သူတချို့အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးမှုတွေဖြစ်ခဲ့ပါတယ်။ဒီလိုမျိုးတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားကြောင့်မတ်လ10ရက်နေ့ကနေစလို့လောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေထဲမှာည9နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ပုံမှန်144ကိုထုတ်ပြန်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်။အခုလိုတိုက်ပွဲတွေကြောင့်တရားဥပဒေစိုးမိုးရေးဒေသရင်းတည်ငြိမ်အေဂျင်စီကိုထိခိုက်လာတဲ့အနေအထားဖြစ်လို့အဲ့ဒီလိုပုံမှန်144ထုတ်ပြန်လိုက်တဲ့လက်ရှိမြို့ရင်းကလုံခြုံရေးအခြေအနေပေါ်မှာဒေသခံတွေကိုကူညီကယ်ဆယ်ပေးနေတဲ့လာရှိုးသတင်းကကိုနေမျိုးကအခုလိုပြောပြပါပါတယ်။ပုံမှန်
144မှာညမထွက်ရဆိုတော့ညမှာဒီအုပ်စုဖွဲ့ပြီးတော့မှတွာလာနေတာတို့မဆိုင်နေဖောက်တာတို့ဘာလို့ရှိတက်လို့လေလုံချိုရေးအနေနဲ့မြို့အနေနဲ့လည်းစိတ်ချရအောင်အိုးပြစ်အိမ်ပြစ်သွားတဲ့အိမ်တွေအနေနဲ့လည်းစိတ်ချရအောင်ဆိုပြီးတော့မှထုတ်ထားတာပေါ့ထုတ်ထားတော့မြို့ပေါ်မှာလူကမရှိတလို့ဖြစ်သွားတဲ့အတွက်ထွက်တဲ့လူတော်တော်များများကတော့ဘယ်လိုခေါမလဲအဖြတ်မောက်လုပ်ငန်းတွေလုပ်မဲ့လူလောက်ပဲထွက်မှာမှစာမန်လူကတော့ဒီလိုအခြေအနေဆိုးနေတဲ့အချိန်မှာဘယ်သူမှတော့မထွက်ကြဘူးဗျထုတ်တင်တယ်လို့ထင်ပါတယ်ကျွန်တော်အနေနဲ့ကတော့လက်ရှိတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးတာဝန်ယူထားတယ
်။အခုလက်ရှိမှာတော့လောက်ကိုင်းမြို့အနီးပွင့်ကျင်တဲ့နေဆက်တလျှောက်မှာတိုက်ပွဲတွေကပြင်းထန်နေဆဲဖြစ်တာမို့ဘေးလွရာကိုထွက်ပြေးလာနေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းယာယီခိုလုံရေးစခန်းတွေရှိရာကိုနေစဉ်လူလူလာရောက်နေကြတော့မယ်လို့လက်ရှိအခြေအနေကိုကိုနေမျိုးကရှင်းပြပါဗျ။တ
ိုက်ပွဲကတော့ဆက်ဖြစ်နေတော့မယ်ဗျလုံခြုံရေးကတော့စိတ်မချရအောင်စိတ်ချရတော့စိတ်မြို့မှာနေတဲ့မြို့ခံဒေသခံတွေအားလုံးကလည်းတော်တော်များများပေါ့စစ်ဆရာခိုင်နှောင်းလောက်ကတော့တချို့လည်းတယောက်ပြည်ဖက်ထွက်ပြေးပေါ့တချို့လည်းမြန်မာပြည်တိုင်းမှာရှိတဲ့ကျွန်တော်လာရှိုးကုတ်ခိုင်မူဆယ်မန္တလေးရန်ကုန်ပေါ့အဲ့မှာရှိတဲ့အမျိုးအစွေတွေစီကိုသွားပြီးတော့မှနေကြတာပေါ့ရှောင်ပြီးတော့ရောက်လာသေးတယ်မဟုတ်နေ့တိုင်းတော့ဝင်နေတယ်ခင်ဗျနေ့တိုင်းတော့5-600လောက်တော့ပုံမှန်တော့ဝင်နေတယ်ဒီနေ့လည်းကျွန်တော်တို့ပို့လိုက်တာမှစုစမ်းကြောင်းကနေမန္တလေးကိုအယောက်400ကျော်တယ်ဗျ
တရုတ်မြန်မာနယ်စပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာတိုက်ပွဲတွေဖြစ်လာတာကြောင့်ကြံခုတ်လုပ်ငန်းအပါအဝင်နယ်စပ်ကုံသွဲစီးပွားရေးလုပ်ငန်းတွေမှာလာရောက်အလုပ်လုပ်ကင်နေရတဲ့ရွှေပြောင်းအလုပ်သမားတွေကိုကလေးငယ်လေးတွေကနေအစမိသားစုလိုက်အထိကူညီကယ်ဆယ်ပေးနေရတဲ့အနေအထားကိုလည်းလာရှိုးမျိုးကကိုတန့်စင်လိုင်းကရှင်းပြပါဗျာ
အစူးသဖြင့်လောက်ကင်ပေါ့လောက်ကင်မှာကြံခုတ်တဲ့လုပ်သားတွေခေါ်တာပေါ့နော်ဟိုရှေ့တောင်းလုပ်သားပဲခေါ်ရမလားတော့မသိတော့အဲ့ဒီလူတွေကိုပဲကျွန်တော်တို့ကအထူးကဦးစားပေးပြီးလုပ်ပေးရတာကလေးတွေနဲ့မိန်းမတွေလည်းအများကြီးပဲလို့အဲ့ဒီကြံခုတ်တဲ့ထဲမှာလဲတို့မိသားစုတွေပေါ့ကျွန်တော်တို့ဟိုတနေ့ကတော့ခေါ်ထုတ်လာပေးတယ်ဒီမှာဟိုဖုန်ကြီးကျောင်းထဲမှာကျွန်တော်တို့ကဟိုစခန်းဖွင့်ထားတာပေါ့နော်ဖြစ်ဆောင်စခန်းတစ်ခုဖွင့်ထားတယ်အဲ့ဒီထဲမှာ
ကိုကန်ဒေတာတွေကနေမြမပြည်ဘက်ခြမ်းဘေးလွရာကိုထွက်ပြေးသူတွေရှိတယ်လို့တရုတ်နိုင်ငံဘက်ခြမ်းနေဆက်ဘက်ကိုတင်းချောင်သူတွေလည်းရှိနေတာမို့သူတို့အတွက်ဘေးအန္တရာယ်လုံခြုံရေးနဲ့လိုအပ်တဲ့စားနပ်ရိက္ခာအဝတ်အစားစေဝါးစတာတွေကိုဒေတာခန့်ရမီရဖာတွေအစိုးရတာဝန်ရှိသူတွေကြက်ချင်းဤအတင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဌာနနဲ့အရက်ဖက်အဖွဲ့အစည်းတွေကဝိုင်းကူညီပေးနေကြတယ်လို့ကူညီကယ်ဆယ်ပေးနေသူကိုနေမျိုးကရှင်းပြပါတယ
်အခုလောက်ကိုင်းစေယုံထဲမှာယာယီတို့ကတည်းစကန်ဖွင့်ထားတယ်အဲ့ကိုတော့ရောက်အောင်တွားပါအဲ့ကိုမတွားနိုင်ရင်မှာရှိတဲ့လူတွေကချင်းရွှေဟော်ကိုလမ်းလျှောက်လာပါရောက်အောင်သွားပါအဲ့လိုရောက်အောင်သွားလို့ရှိရင်အဲ့မှာရှိတဲ့ကြံကားတွေနဲ့ဆက်နှစ်ဘိန်းနဲ့ဆက်နှစ်ဘိန်းကားတွေနဲ့အဲ့အဖွဲ့တွေကဒေတာပို့ချိုးရေးအဖွဲ့တွေပေါ့အားလုံးပူးပေါင်းပြီးတော့မှကျွန်တော်လာရှုမတ်စုစစ်ဘေးရှောင်ဒုက္ခတဲ့စခန်းကိုပို့ဆောင်ပေးပါတယ်မတ်စုရောက်လာလို့ရှိရင်တော့ဟိုစားဖို့တောက်ဖို့နေဖို့ထိုင်ဖို့တွေအားလုံးစီစဉ်ပေးတယ်သူတို့တွေကိုလည်းပြန်ဖို့ကားတွေစီစဉ်ပေးတယ်ဗျ
လောလောဆယ်မှာတော့ပုံမှန်144ထုတ်ပြန်ထားတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးစစ်ရေးကတင်းမာနေဆဲဖြစ်လို့လက်တလောမှာတော့မြန်မာအစိုးရတပ်နဲ့ရဲတွေဘက်ကလုံခြုံရေးတာဝန်ယူထားတဲ့အနေအထားဖြစ်ပါတယ်။တရုတ်မြန်မာနေဆက်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရစေဖို့နိုင်ငံနေဆက်ဒေသမှာတိုက်ခိုက်နေတဲ့အဖွဲ့တွေအားလုံးထိန်းသိမ်းသိမ်းသိမ်းလှုံ့ဆော်ကြဖို့နဲ့လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့အင်ဂျင်တင်တရုတ်အစိုးရဘက်ကလည်းပြီးခဲ့တဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုထားပါတယ်ရှင်။
မဆုမွန်တင်ပြပေးခဲ့ရဖြစ်ပါတယ်အခုဆက်ပြီးတော့မြမအရေးဆွေးနွေးခန့်အစီအစဉ်ကိုတင်ဆက်ပေးမှာပါပြည်ပမှာရောက်ရှိနေတဲ့မြမဆရာဝန်တွေအနေနဲ့မြမပြည်ရဲ့ကျန်းမာရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်တက်နိုင်တွေ့ကူညီအားဖြစ်ပေးနေတာဟာအခုတလောတွေ့နေရပါတယ်ဩစတြေးလျနိုင်ငံ Central Queensland ပြည်နယ် Rockhampton ဆေးရုံရဲ့ဆေးပညာဌာနညွှန်ကြားရေးမှူးလည်းဖြစ်ကြောက်ကကုသရေးဌာနမှူးလည်းဖြစ်သူဒေါက်တာတင်မောင်ဟန်ကဩစတြေးလျနိုင်ငံရဲ့ကျမရဲ့ပြုစုစောင့်ရှောက်မှုစနစ်နဲ့ကျမရဲ့အာမခံစနစ်အကြောင်းသိကောင်းဆရာများကိုမျှဝေရင်းပြည်တွင်းကဆရာဝန်များအနေနဲ့ပြည်ပကစေနာဝန်ထမ်းလာရောက်ကြတဲ့မြန်မာဆရာဝန်တွေပေါ့အပြန်အလှန်လေးစားမှုနဲ့နားလည်ပေးစေချင်လို့ကြောင်းကိုလည်းပြောပါရယ်အက်ဒီတာဒေါခင်ဆိုးဝင်းကဒေါက်တာတင်မောင်တန်ကိုတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင်
ဆရာတင်မောင်ဟန်အခုလိုပေါ်မြန်မာနိုင်ငံကိုခေတ္တခဏအလေးရောက်တော့မှာကျွန်တော်တို့ VOA American အတန်းကိုအချိန်ပေးပြီးတွေ့ဆုံမိန့်မြန်းပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းဒီလိုအစီအစဉ်အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုမြန်မာနိုင်ငံကအရင်တော့ကလည်းမတူတော့ပေါ့နော်ပြောင်းလဲလာပြီးဒီအရသာအစိုးရတွေလက်တက်လာပြီးဆိုတဲ့ခါကျတော့ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေပါတယ
်
အဲ့ဒီမှာဒေါက်တာတင်မောင်ဟန်တို့နဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ဒီကျန်းမာရေးခန္ဓာပေါ့နော
်အဲ့တော
့ကျန်းမာရေးခန္ဓာမှာမြန်မာနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေပေါ့မြန်မာနိုင်ငံရဲ့ကျန်းမာရေးအစစ်တစ်တွေနဲ့ပတ်သက်ပြီးတော့တော်တော်များများအားမလို့အားမြတ်ဖြစ်ကြတာလေရှိပါတယ်အဲ့ပြည်ပြင်ပြောင်းလဲရေးကာလမှာတော့ကာလတစ်ခုအတိုင်းတာထီကတော့အချိန်ယူအောင်ပေါ့နော်အဲ့
တော့
အဲ့ဒီအချိန်အတိုင်းတာတော့တွင်မှာဒေါက်တာသေမဟန်တို့ဒီနိုင်ငံသားမှရှိတဲ့ပညာရှင်တွေပေါ့နော်ဆရာဝန်တွေအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာပေါ့ဟိုဘယ်လိုများဝင်ပြီးတော့တကယ်လို့ညအကြံပေးခွင့်ရခဲ့လို့ရှိရင်ဘယ်လိုအကြံဉာဏ်တွေပေးခြင်းလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်လုပ်နေတဲ့ဩစတြေးလျနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းပေါ့ကျန်းမာရေးစနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဩစတြေးလျကျန်းမာရေးစနစ်မှာတော့အဓိကတော့အများကြီးတဲ့အတိုင်းပါပဲ government နဲ့ public system ရှိတယ် private ကဏ္ဍရှိတယ်ပေါ့နော်သူ funding တွေကဘယ်ကလာလဲဆိုတော့government ထဲဝင်တာရှိတယ်နောက်ပြီးတော့ private health insurance fund company တွေထဲဝင်တာရှိတယ်ဆိုတော့သူတို့ကအဲ့ဒီ fund တွေကစင်ဘလို့လုပ်လဲဆိုတော့ဒီလူတွေတက်သက်တာတဲ့ဈေးကူတာခွင့်ဈေးဝါးတွေတုံးဝရအောင် major system နှစ်ခုထားတယ်တစ်ခုက medicare ပေါ့နောက်တစ်ခုက PBS ခေါ်တဲ့ဟို pharmaceutical benefits schemes တွေရှိတယ်အဲ့နှစ်ခုကစဘလို့ကျိုးရှိလဲဆိုဩစတြေးလျနိုင်ငံသားတွေက medical card ကိုင်ထောင်ထားတယ်အဲ့ဒီ card အစင်လူတွေ public ဆေးရုံထဲမှာအခမဲ့ဆေးကုသခွင့်ရှိတယ်တကယ်လို့ဆေးရုံပြင်ပမှာဆရာဝန်ဆေးကန်းနေတွားပြလို့ရှိရင်85ရာလုံးလောက်အထိဈေးကိုဒီ medical ကနေပေးပေးတယ်ဒါတခုပေါ့နောက်သူတို့လိုအပ်တဲ့ဆေးတွေဝယ်ရမယ်ဆိုရင်အပြင်ဆေးကနေမှာဖာမစီတွေမှာဝယ်ကြဝယ်လို့ရှိရင်လည်း95နဲ့85ရာခိုင်နှုန်းဈေးမြောက်ဝယ်ပေးတယ်ဆိုတော့အဓိကကတော့ Australia နိုင်ငံသားတိုင်းတို့မဟုတ် PR ရထားတူတိုင်းဟာတည်တည်လျှောက်ပတ်တဲ့ပေးထဲဝင်ငွေအနည်းရှင်းအောင်လည်းပဲအထူးကုသခွင့်ရကြပါတယ် Private Health Insurance ထားဖို့လည်းအစိုးရ encourage လုပ်တယ်အပေးပေါ့နော်အဲ့လိုထားတင်းရဲသားနဲ့မထားတဲ့ income ရှိတယ်ဒါပေမဲ့မထားဘူးဆိုရင်အစိုးရနောက်ထပ်တရားခံကိုထပ်ဆောင်တဲ့ကနေတဘောကဒီလူတွေကို private health insurance ထားအောင်အပေးတဲ့တဘောတွန်းအပ်ပေးတဲ့တဘောပဲအစိုးရလကားကူနေပြီပဲဘာလို့ထားမလဲပေါ့နော်မေကူမေးရရှိတယ်ဒါပေမဲ့အဲ့လိုထားရင်တော့ဟိုသူတို့ကြိုက်တဲ့ဆေးရုံပြခွင့်ရှိတယ်နောက်ကြိုက်တဲ့ဆေးရုံတက်ခွင့်ရှိတယ်နောက်ပြီးတော့ဟိုခွဲတာစိတ်တာ procedure တွေလုပ်ဖို့အချိန်စောင့်စားမှုနည်းတယ်ပေါ့နော်ချက်ချင်းလိုရင်လိုရသလို private ဆေးရုံမှာလုပ်ခွင့်ရတယ်
ဒါပေမဲ့ဒီမြန်မာနိုင်ငံမှာလူကျမကြီးအာမခံတို့မှာလို့ဆိုတာလူတွေကမရင်နေဘူးလေပြီးတော့ကျမကြီးအာမခံအတွက်ကိုဝယ်ထားရမယ်ဆိုတာလည်းသိမသိကြသေးပါဘူးအဲ
့
တော့ဒီကျမကြီးအာမခံနဲ့ပတ်သက်လို့အခုပုဂ္ဂလိကကုမ္ပဏီတွေကတော့စလုပ်နေတာတွေ့ရပါတယ်ဥပမာဆိုလို့ရှိရင်ဒီအစိုးရမှုတဲ့နိုင်ငံတကာ NGO တွေပါတယ်ကတော့သူတို့မှရှိပါတယ်ကျမကြီးအာမခံဆိုပြီးတော့တက်တက်လှုပ်ပြထားတာရှိတယ်ပြီးတော့သူတို့ဝန်ထမ်းတရားရောက်တစ်ခုဖြစ်တယ်ဆိုလို့ရှိရင်သူတို့ကျမကြီးအာမခံအနေပေးတယ်ပေါ့နော်ဒါပေမဲ့တာမန်ဟိုဒီလူကြီးတမန်လူတန်းစားအတွက်ကတော့ဒီကျမကြီးအာမခံဆိုတော့ခါမတော်ကြားဘူးကြမှာမဟုတ်ဘူးလေအ
ဲ့
တော့အဲ့ကျမကြီးအာမခံစနစ်မရှိတဲ့တကြောင်မူလူတွေကဒီပုဂ္ဂလိကဆေးရုံနေသွားလို့ရှိရင်ကိုယ့်အိမ်ထဲရပဲကိုယ့်ဟာကိုပေးပေါ့နော်အဲ့တော့ဒီပြည်သူဆေးရုံနေအစိုးရပိုင်းနေဆေးရုံသွားလို့ရှိရင်လေပြောတော့ဟိုဈေးမြပေးဒီကျမကြီးဆိုပြီးတော့ရှိတာပေါ့နော
်
ဒါပေမဲ့အဲ့ဒီခါမှာလဲကာဗွန်ဖြစ်တာလေးပေါ့နော်ဟိုမလုံလောက်တာလေးအများကြီးဖြစ်တာပေါ့အဲ့တော့မြန်မာနိုင်ငံမှာဒီကျမကြီးအာမခံစနစ်ကိုဟိုထူထောင်လို့ရပါမလားရှင့်ဘယ်လိုများယူဆလဲမသိဘူးကဲ
ခုရရှိတယ်ပေါ့နော်ဒီဟာလည်းပုတ်ကလေးပါပုတ်ကလေးကအမကနေကြတော့လည်းအမျက်ဆွန်းလာလည်းလိုသေးတာ哦ဒါပေမဲ့ဒီနေ့မှာအစိုးရရဲ့ပံ့ပိုးမှုလည်းလိုလိမ့်မယ်ဘာလို့ဆိုတော့ဩစတြေးလျနိုင်ငံမှာဆိုရင်ခုနပြောတဲ့အစိုးရကဒီအမကလုံကအကြီးဆုံးကုမ္ပဏီအများကြီးထဲမှာသူ့ကုမ္ပဏီအကြီးဆုံးဖြစ်တယ်ဒါအစိုးရရဲ့ကြားကံမှုနဲ့သူတို့ရှင်းတောင်းလုပ်ပေးထားတယ်ပေါ့လေ
အဲ့တော့အစိုးရအပိုင်ပေါ့နော်အစိုးရအနေနဲ့လုပ်စီရတဲ့ကတော့အများကြီးပေါ့နော
်အများကြီးမှာ
ဟိုပညာရေးတို့ကျန်းမာရေးတို့တက်နိုင်ဆုံးတော့လည်းလုပ်နေတာကြားပါတယ်အဲ့တော့သူတို့စောင့်ကြည့်ရမှာပေါ့လေ
အ
ဲ့တော့အခုဒီဩစတြေးလျနိုင်ငံမှာမြန်မာနိုင်ငံဟိုပညာရတ်ဆရာဝန်တွေအများကြီးရှိပါတယ
်အ
ဲ့ပညာရတ်ဆရာဝန်တွေကနေပြီးတော့ဩစတြေးလျနိုင်ငံမှာဘွဲ့လွန်ပညာရတ်တွေသွားတက်ချင်တယ်ဟိုသင်တန်းတွေတက်ချင်တယ်ဆိုလို့ရှိရင်ရောဖြစ်နိုင်ချေရှိပါလားရှင
်ဒါတော့ဖြစ်နိုင်ပါတယ်ဖြစ်နိုင်ပါတယ်ဆိုတော့အတိုင်းတာတစ်ခုပေါ့နော်တစ်နှစ်တန်တီးနှစ်နှစ်တန်တီးဒီလိုတွားရောက်ပြီးတော့ပညာဟိုလက်တွေ့လေ့လာပြီးတော့ကိုယ်နိုင်ငံကိုပြန်ပေါ့เนาะအဲ့လိုမျိုးကတော့အဲ့ဒီနေရာမှာနှစ်ခုရှိတယ်ဘယ်လိုကဏ္ဍလဲဆိုတခုကအစိုးရဝန်ထမ်းအစိုးရဆေးရုံမှာလုပ်နေတယ်ဘွဲ့လုံးပညာတင်ထားတဲ့လူတွေရှိတယ်ဆိုတော့အဲ့လူတွေကတော့ဟိုပို့ပြီးတော့လွယ်ကူဖို့ရှိပါတယ်အဲ့ဒါဒီဟိုမှာ short term training ခေါ်တဲ့ဟိုဒီတစ်နှစ်ကနှစ်နှစ်အများဆုံးပြီးတဲ့ဟိုသင်တန်းနေရှိပါတယ်အဲ့ဒါအဲ့လိုဒီနိုင်ငံမှာပွဲရပြီးသားအထူးဖြစ်ပြီးသားသုံးဖို့အထူးသင်တန်းနေရောက်နေတဲ့လူတွေကအဲ့ဒီမှာရှောက်ပြီးတော့ဟိုအတွေ့အကြုံရှာလို့ရနိုင်ပါတယ်နောက်တစ်ခုအပိုင်းကျွန်တော်သတိထားမိတာကတော့ဒီမှာဒီပြင်ပပေါ့နော်ပုတ်ကလီက private ဘိုင်းကလည်းဆရာဝန်ငယ်လေးဆံမွေးနေဖြစ်ကြတယ်အခုဆို MRCB ဆံမွေးတယ်ဘာနိုင်ငံမှာဟိုအစအကုန်လုံးပြီးတဲ့ဒီပေါ့နော်စာတွေရောလက်တွေရောဖြည့်ပြီးတော့အောင်မြင်ကြတာတွေ့ရတယ်ဆိုတော့ဒါအများကြီးကောင်းပါတယ်ကျွန်တော်နေအများကြီးဝန်းတာတယ်ဒါပေမဲ့သူတို့အနေနဲ့ကတော့ရှေ့လျှောက်ပြီးဘွဲရတယ်တစ်ခုတော့မပြီးသေးဘူးပေါ့သူတို့မှာ
လက်တွေ
လို့ကြအဲ့တော့အဲ့အကန်းကန်လည်းကျွန်တော်တော့တိတ်ချာရှင်းလဲတော့မသိသေးပါဘူးသူတို့အနေနဲ့ကတော့နိုင်ငံခြားကိုတိုက်လိုက်တွားပြီးတော့ဒီလိုလက်တွေ့စီးဖို့ဆိုတော့နည်းနည်းအခက်အခဲရှိကောင်းရှိနိုင်ပါလေ။ဘာကြောင့်လဲဆိုတော့ဒီသူတို့မှဒီလက်တွေ့အပိုင်းကအားနည်းနေနိုင်နေတယ်ပေါ့တချို့လူတွေပေါ့နော်။ဆိုတော့အဲ့အပိုင်းကဏ္ဍကိုတော့သူတို့ဆောင်ဝဲဘွဲရရုံတစ်ခုလည်းမဟုတ်ဘူး။အဲဒီလက်တွေ့အပိုင်းကဏ္ဍမှာလည်းတိုးတက်အောင်လုပ်ပေးဖို့လိုတယ်ထင်ပါလေ။
ဟုတ်ကဲ့ပ
ါ
အခုဒီမြန်မာနိုင်ငံကလည်းပွင့်လင်းလာပြီပေါ့နော
်
ဒီအစိုးရတည်းလက်ထက်မှာပွင့်လင်းလာပြီဆိုတော့နိုင်ငံသားမှာရှိနေတဲ့မြန်မာဆရာဝန်တွေကပြန်လာကြတာရှိတာပေါ့နော
်
အဲသူတို့အနေနဲ့ကလည်းသူတို့တက်တဲ့ကျွမ်းကျင်တဲ့နေပယ်ပေါ့ဥပမာဆိုလို့ရှိရင်ပျက်စီးကုအထူးကုရှိမယ်ဆေးရောဂါအထူးကုရှိမယ်ပေါ့ကြောက်ကနဲ့ဒီဒေါက်တာသင်မောင်ဟန်နဲ့လူပဲကြောက်ကယောဂါအထူးကုရှိမယ်ပေါ့အဲ့လိုဆရာဝန်ကြီးတွေဒီဘက်ကိုလာပြီးတော့မြန်မာနိုင်ငံရဲ့အကျမ်းမာရေးစနစ်မှာပေါ့ဟိုထဲထဲဝင်ပြီးတော့ကူညီပေးခြင်းနဲ့ပေါ့နော်ဟိုငွေကြေးရမှာမဟုတ်ပါဘူးဒီလိုမျိုးပေါ့စီရီနာနဲ့ကူညီပေးခြင်းနဲ့ဆိုပြီးလာပြီးကူညီပေး တဲ့အခါမှာဟိုတချို့တွေလည်းအောင်မြင်တာတွေရှိသလိုဟို case by case ပေါ့အခက်အခဲရှိတာတွေလည်းရှိတာပေါ့နော်အဲ့တော့အဲ့လိုမျိုးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ဒါမှတ်ပါတယ်ဟိုကျွန်တော်တို့ဒီမှာမွေးတယ်ပြီးတော့အခြေခံပညာရေးတင်ကြရပေါ့နော်အကြောင်းအကြောင်းရနိုင်ငံခြားရောက်သွားတယ်ပို့ပြီးတော့ထပ်ပြီးတော့ပညာရေးစီးပူးကြရဆိုတော့တော်တော်များများကစိတ်ထဲမှာလာပြီးတော့ပြန်တခုပြန်ပေးဆက်ခြင်းတယ်ပေါ့နော်အဲ့တော့ကျွန်တော်ဒီသားလောက်ဆိုရင်ဒါတူချင်းအတွေ့အကြုံခင်မုန်းလို့လာကြတယ်သို့မဟုတ်အတင်းဖွဲ့တွေဘာသာရေးအတင်းဖွဲ့တွေလောက်ဆောင်မှုနဲ့လာကြတယ်အဲ့လိုမျိုးပေါ့နော်သူတို့တောင်း G2G arrangement လာကြတယ်ဟိုဒါပေမဲ့ဒီလိုလုပ်တဲ့အခါမှာတော့ကျွန်တော်အမြင်ကတော့နည်းနည်း ပို့ပြီးတော့ coordination ရှိဖို့လုံမလားတော့မသိဘူးပေါ့လေအဲ့တော့ကျွန်တော်အကြံဉာဏ်ကတော့ဒီလိုလာတဲ့လူတွေနဲ့ကိုညီပေးခြင်းနဲ့လည်းဟုတ်တယ်ဆရာထက်တော့လည်းဒီမှာရှိရတဲ့ဆေးပညာရှင်တွေလည်းအားလည်းဒီပူပေါင်းဆောင်ရွက်ကြမယ်ဆိုရင်တော့အရေးကြီးဆုံးကတော့ mutual respect ရှိဖို့လိုမယ်ထင်ပါတယ
်။တစ်ဖက်တ
စ်ဖက်လေးစားမှုပေါ့နော်။လာတဲ့လူတွေကလည်းဒီကိုတတ်တာပညာနဲ့ဦးစားပေးလုပ်မယ်။ဟိုဒီကလူကလည်း welcome လို့ပေါ့နော်ကျိုးစွန်မယ်။ဘာလို့ဆိုတော့ဒီနှစ်ဖွဲ့စုံရဲ့ရည်ရွယ်ချက်ကတခုပါပဲ။ဒါကပါလဲဆိုမြန်မာပြည်မှာရှိတဲ့လူတွေအတွက်ကြမ်းမိုက်စင်တာမြစ်တင်ပေါ်နဲ့တန်ဆာမြအကူအညီပေးဖို့နဲ့ပညာဖြန့်ဝေဖို့ပေါ့အဲ့ဒါမျိုးအတွက်ကျွန်တော်ညအချင်ချင်ပေးချင်တာတော့ဒီလိုတူချင်းရောဖွဲ့လုပ်လုပ်နေတာစာပြီးပို့ပြီးတော့ပူအောင်ဆောင်ဝင်ရှိအောင်ကောမဒီတရားဖြစ်ဖြစ်ဖွဲ့ထားပြီးတော့ဘယ်လိုလူတွေပါတဲ့လဲဆိုတော့ဥမာမြန်မာနိုင်ငံစေကောင်စီတို့နောက်ဒီဆရာဝန်ကြီးတွေဒေတာဆိုင်ဘာသာရေးဆိုင်ရာဆရာဝန်ကြီးတွေရဲ့နောက်နိုင်ငံခြားစိတ်ပါဝင်စားတဲ့လူတွေလေဘာသာဆိုင်ရာဆရာဝန်တွေနဲ့ဖွဲ့စည်းထားရင်တော့မူပြီးတော့
စနစ်တကျစန
စ်ချာရှိမယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့မှနောက်ထပ်ဆပ်ကော်မတီဖွဲ့ပြီးတော့တက်ဆိုင်ရာဘာသာရေးအလိုက်တူညီတဲ့ဟိုစေပညာရှင်တွေပုံပေါ်လောက်ကြရင်တော့ပို့ပြီးတော့တတိယဖြစ်မယ်ထင်ပါတယ်အရေးကြီးသွားခုနကျွန်တော်ပြောစလို့ပါပဲတရားကြောင့်ပြန်လည်လေးစားမှုနဲ့ဒါဆိုရုံချင်မှုတည်ဆောက်လို့ရတယ်ပါလေ
ကိုကျမတို့ဒီမြန်မာနိုင်ငံမှာအသက်60ကျော်ဆိုလို့ရှိရင်ကျန်းမာရေးဝန်ထမ်းဖြစ်ဖြစ်အစိုးရဝန်ထမ်းနေရာပေါ့လေပြင်ဆင်ယူကြရတယ်ဒါပေမဲ့အသက်60ဝန်းကျင်နေရာဘာပဲပြောဟိုလှုပ်ရှားနိုင်သေးတယ်ပေါ့နော်တော်တော်လေးလေးလုံနိုင်ခိုင်နိုင်သေးတယ်ဆိုတော့သူတို့တွေရဲ့လုံအားတွေပေါ့နော်ဟိုနိုင်ငံခြားလာတဲ့လူတွေအမြင်မှာတော့ဒါဒီသူတို့ရဲ့လုံအားတွေလက်ဟတာဖြစ်တယ်လို့မြင်တာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဒေါက်တာသင်မောင်ဟန်ဘလို့များအသုံးသတ်လို့ရပါလဲရှင
်ဟုတ်ပါတယ်ပါကျွန်တော်ကလည်းခုမှအသက်60ပြည့်ဆိုတော့ကိုယ့်ကိုကြီးရတော့တိတ်မချင်သေးဘူးပေါ့နော်အများကြီးလုံနိုင်မယူဆရတယ်နိုင်ငံခြားမှဆိုရင်ဒါကျွန်တော်တို့လုံနိုင်တော့လုတ်တဲ့ဩစတြေးလျဆိုရင်65အနည်းဆုံးထိလောက်ကြတယ်ပေါ့နော်အဲ့တော့ကျွန်တော်ခုမြင်တာကတော့ဒီမှာ60နဲ့ကျွန်တော်တကယ်ချင်းနဲ့ကျွန်တော်တဲ့စီနီယာကြတဲ့လူတွေလည်း60နဲ့ပြည့်သွားပြီမဲ့သူတို့ကစပီလုံတိုင်းကန်တန်တဲ့လုံချင်းကန်စီလည်းရှိတယ်အဲ့တော့ဒီလူတွေဘယ်မှသွားလုတ်လဲဆိုတော့ဟိုပုတ်ကလီက
ဆ
ေးုံနေမှာသွားလောက်ကြတယ်တချို့ပါတိုင်းပေါ့နော်တချို့ကြအချိန်ပြည့်ပေါ့ကျွန်တော်နေမြင်တာကဒီလူတွေရဲ့အတွေ့အကြုံပညာနဲ့နော်အဲ့ဒီစာသွေသင်ကြားမှုရောဆေးပညာအတတ်ပညာသင်ကြားမှုရောစာဆောင်ပွဲစစ်တာအကုန်လုံးမှာသူတို့မှာအတွေ့အကြုံအများကြီးရှိပါတယ်ဆိုတော့ဒီ workforce ပေါ့နော်ဒီဒါhuman resource or လူသားအရင်းမြစ်တွေပေါ့ဒါတွေကအင်မတန်ဖုံးမပြနိုင်ပါဘူးဆိုတော့ကျွန်တော်အနေနဲ့မြင်တာတော့ခုနပြောခဲ့သလိုပဲဒီ private or public ကဏ္ဍမှာစေပညာပိုင်းကတိုးတက်မှုရှိလာဖို့ကဒီညှိနှိုင်းသွားတဲ့ဆရာမကြီးတွေအနေနဲ့အများကြီးလှုပ်ဆောင်ပေးနိုင်ပါလိမ့်မယ်အဲ့တော့ခုနပြောသလိုလူငယ်ပိုင်းကလည်းMRCB လို့ဆောင်ွယ်ပြီးအောင်ထားတဲ့ကလေးတွေအမြဲတမ်းတော်တဲ့ကလေးတွေပါအဲ့တော့အဲ့ဒီကလေးတွေအတွက်ဟိုလက်တွေ့ပညာသင်ကြားမှသူတို့ကအထောက်အကူပြုနိုင်ပါလိမ့်မယ်ဆိုတော့ဆိုလိုချင်တဲ့သဘောကအစိုးရနဲ့ကဏ္ဍရောပုဂ္ဂလိကကဏ္ဍရောနှုတ်နှစ်ဖက်ဆုံးဖွံ့ဖြိုးမှဒါလည်းဒါဒီပို့ပြီးတော့စက်မိုက်အစဉ်တန်းပုံမြင်လာမယ်လို့ထင်ပါတယ်ဆိုတော့အဲ့ဆရာဝန်ကြီးတွေကိုဟိုလိုတဲ့နေရာမှာသူတို့ကလည်းကုညီဖို့အစဉ်တန်းလို့ကျွန်တော်ထင်မြင်မိပါတယ
်ဟုတ်ကဲ့ပါ
ဟုတ်ကဲ့
အခုလိုမျိုးဟုတ်ဆီရှင်လက်ရှိရှင်းပြအတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ဆီရှင်လို့ပ
ါ။ဒေါက်တင်ဆိုဝင်းဆီရှင်တင်ဆက်တဲ့မြမအေးဆွေးနွေးခန်းကိုနားဆင်ခဲ့ရဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော့ရှင်များရှင် VOA မြန်မာပိုင်းအစီအစဉ် March 12ရက်တနင်္ဂနွေနေ့ညမြန်မာစံတော်ချိန်9နာရီခွဲရှိပါပြီ။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုတော့ line to meter 24 25 32နဲ့53တို့အပြင် line length meter 190တို့ကနေပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါ။အခုပထမအဦးဆုံးတော့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ကြည့်ရအောင်ပါရှင်။
လာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြေတာဒေလဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။ Congratulations မှာ VOE လို့ရေးလာတဲ့ယူနန်ပြည်နယ်ကတော်ရရှင်ကိုသက်ကတော့ VOE သတင်းဌာန85နှစ်သက်တမ်းရှိခဲ့ပြီမလို့ဂုဏ်ယူပါကြောင်းအခုလိုမျိုးရေးလာပါတယ်။
Congratulations မှာ VOA ဒီနှစ်ကြာရောက်တဲ့ VOA ရဲ့85နှစ်မြောက်ကနေပြီးတော့နောက်နှစ်ပေါင်းများစွာတိုင်အောင်တည်တံ့ခိုင်မြဲစွာနဲ့ပြည်သူအတွက်အကျိုးပြုတဲ့သတင်းဌာနတစ်ခုအနေနဲ့ထာဝရရည်တည်နိုင်ပါစေလို့ VOA ရဲ့ပရိသတ်တယောက်အနေနဲ့ဆုတောင်းဆန္ဒပြုလိုက်ရပါတယ်ခင်ဗျာ
။ UNAM ပြည်နယ်ကတော်ရရှင်ကိုသက်ဆန္ဒပြုလာတာဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်။ဆက်ပြီးတော့လည်း VOA ကို Radio ရုပ်မြင်သံကြားနဲ့ Online တို့ကနေနားဆင်ကြည့်ရှုအားပေးပါအောင်လို့မှာကျင်ပါတယ်နော်။နေနိုင်ဆိုတဲ့တော်ရရှင်ကတော့သတင်းမှန်တွေကိုဖတ်ရကြည့်ရတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်တဲ့။နောက်ထပ်သတင်းတွေကိုလည်းမျှော်လင့်နေပါတယ်လို့ဆိုလာပါတယ်။တော်ရရှင်တွေကိုပိုင်ထုတ်ဖော်လာကြတဲ့နိုင်ငံရေးအမြင်တွေနောက်ပြီးတော့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးစီမားတယ်။ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းအပုတ်တရာစီးမားထိတ်ဆုံးရောက်နေတဲ့သချင်းလေးနဲ့ဖြောပြပေးစီမားတယ်။ Ed Sheeran ရေးသားဆက်ဆိုတဲ့ Shape of You ဆိုတဲ့သချင်းဖြစ်ပါတယ်။ဒီသချင်းကိုသူတငယ်ချင်းတွေနဲ့အစရေးတော့ဘာဘီရိုးကျွန်းသူနာမည်ကျော်အဆိုတော် Rihanna တီဆိုဖို့ဆိုပြီးရည်ရွယ်ပြီးတော့ဆက်ဆိုတာလို့ရှင်ကပြောပါလေဒါမှမဟုတ်တချင်းတစ်ဝက်လောက်ရေးပြီးတော့တချို့စာသားတွေကိုတော့ Rihanna ကကြိုက်မှာမဟုတ်ဘူးလို့စဉ်းစားမိပြီးတော့ဒါလို့ဆိုရင်တော့သူကိုယ်တိုင်ပဲဆိုပါတော့မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့နည်းနည်းပြင်ပြီးတော့ရေးခဲ့ကြတယ်လို့ပြောပါလေဒီတချင်းက Pop နဲ့ Dance Hall ဆိုတဲ့1980ပြည့်လွန်နှစ်ပိုင်းဂျမေကာကျွန်းမှာလူကြိုက်များတဲ့ဂီတပုံစံကိုရော့ဆက်ပြီးတော့ရေးထားတာပါတချင်းကစာသားတစ်ကြောင်းကတော့ညကဝဲယုံမှာအချစ်ကိုရှောက်ဖွေတွေ့ရှိမှာမဟုတ်ဘူးဒီတော့ဘားဆိုင်မဲ့သွားမယ်တငယ်ချင်းတွေနဲ့စကားကြကြပြောမယ်လို့ရေးထားပါတယ်ဒီသချင်းက UK သချင်းတစ်ပုတ်ထဲတေးတက်ပြားစီးရင်မှာ2018ခုနှစ်ဇန်နဝါရီ23မှာနံပါတ်1ချိန်ပြီးတော့သချင်းထွက်ထွက်ချင်းပထမအဆုံးသတင်းပတ်မှာပဲရောင်းချရမှုပေါင်း2သိန်းကျော်ရှိပါတယ် American Billboard Hot 100စီးရင်မှာတော့နံပါတ်1ချိန်ပြီးတော့ American မှာစာဖြန့်ချီတဲ့သတင်းပတ်မှာပဲ online နားထောင်မှုပေါင်းသန်း20ကျော်ရောင်းချရမှုပေါင်း2သိန်းခွဲနီးပါးနဲ့အောင်မြင်ခဲ့တာပါEd Sheeran ရဲ့သချင်းတွေထဲမှာကြေးလက်တေးစီးရင်မှာလည်းနံပါတ်1ချိတ်တဲ့ပထမအဆုံးသချင်းလည်းဖြစ်ပါရဲ့ရှင်။ Ed Sheeran တည်ဆူထားတဲ့ Shape of You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်။The club isn't the best place to find the lovers so the bar is where I go. Me and my friends at the table doing shots tripping fast and then we talk slow. And you come over and start up a conversation with just me and trust me I'll give it a chance. Now take my hand stop and the man on the jukebox and then we start to dance and now I'm singing like girl you know I want your love. Your love was handmade for somebody like me. Come on now follow my lead. I may be crazy don't mind me say boy let's not talk too much. Grab on my waist and put that body on me. Come on now follow my lead. Come coming now follow my lead. Mm-hmm. I'm in love with the shape of you.
my heart is falling too. I'm in love with your body. And last night you were in my room. And now my bedsheets smell like you. Every day discovering something brand new. Well, I'm in love with your body. Ooh, I, ooh,
when we came, we let the story begin. We're going out on our first date. Mm-hmm. You and me are thrifty, so go all you can eat. Fill up your bag and I fill up the plate. Mm-hmm. We talk for hours and hours about the sweet and the sour and how your family's doing okay. Mm-hmm. And leaving, getting a taxi, kissing the backseat. Tell the driver, make the radio play. And I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. I'm coming now, follow my lead. I'm coming now, follow my lead. Mm-hmm.
I'm in love with the shape of you. We push and pull like a magnet do. Although my heart is falling.
ရန်တီဆိုထားတဲ့ shape of you ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မြန်မာတချစ်တော်ရရှင်တွေအတွက်လည်းမြန်မာတချင်းလေးတပုန်းနဲ့နောက်ပိုင်းမှာမြေတားတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးချင်ပါတယ်။ဒီမှာတော့စနေညတိုင်းမှာတင်ဆက်ပေးနေကြ။ဒါရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြတဲ့အကြောင်းအရာဖြစ်တဲ့မြန်မာနိုင်ငံမှာတရန်ကနေကိုရန်တီအတန်းနဲ့ဆောင်ပွဲအောင်ရှုံးသတ်မှတ်တဲ့စနစ်ကိုပဲဖျက်ပြီးတော့အရေးချင်းအစ်စ်သတ်မှတ်တဲ့စနစ်အစားထိုးဖို့မြန်မာနိုင်ငံကပြင်ဆင်နေတာပါနော်။နှစ်ပေါင်းများစွာကြင်သုံးလာတဲ့အဲဒီဆောင်ပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်မှာအမြင်အမျိုးမျိုးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA စနေညဒါရိုက်လေလိုက်အစီအစဉ်မှာဆွေးနွေးသွားတာမှာတော်တော်များများစာရည်နဲ့ရေ Facebook ကတစ်ဆင့်တယ်လီဖုန်းဆက်ပြီးတော့တမျိုးဝင်ရောက်ပြီးတော့ဆွေးနွေးကြပါတယ်။ဒီမှာ Facebook ထဲကတော်ရရှင်တယောက်ဆွေးနွေးလာတာကိုမဖော်ပြလိုက်ရလို့ဆက်ပြီးတော့ပြောပြပေးခြင်းပါတယ်နော်။ဝဇီယာဆိုတဲ့တော်ရရှင်ကစနစ်တွေဘလို့ပဲပြောင်းပြောင်းတကယ်လက်တွေ့ဘဝမှာအသုံးချမဲ့ပညာရေးစနစ်မျိုးကိုပေးသင့်ပါတယ်ဆိုပြီးတော့ခုလိုအကြံပြုလာပါတယ်
။တင်ကြားရေးဘိုင်းနဲ့ဆိုင်တဲ့လှုပ်ထုံးလုပ်နည်းတွေမူဝါဒတွေဘလို့ပဲပြောင်းလဲချမှတ်ကျင့်သုံးမိုးပြန်ပြလို့ပါဘူး။ဒါပေမဲ့စနစ်နှမျိုးကိုတော့ပြောခြင်းပါတယ်။ပထမတစ်မျိုးကငါလုတ်တလို့လို့ငါတွက်တဲ့အတိုင်းတွက်ငါဖြေတဲ့အတိုင်းဖြေဆိုတဲ့စနစ်မျိုးပါចောင်းသားကိုတွေးခေါ်စေခြင်းမပြုပါဘူးဒီလိုစနစ်ကစာမွေးပွဲမှာအမှတ်များများရနိုင်တယ်ပြဿနာကိုကိုယ်တိုင်ဖြေဖို့မစွမ်းနိုင်ပါဘူးအများရန်ဆရာရှာရတတ်ပါတယ်ဒုတိယသင်ကြားနည်းစနစ်ကတော့ចောင်းသားကိုဘက်ပေါင်းစုံအောင်ချပြတယ်အသေးစိတ်ရှင်းပြတယ်ပြီးရင်ចောင်းသားကိုကိုယ်တိုင်ဖြေရှင်းခိုင်းတယ်တွက်ခိုင်းတယ်သူတို့တတ်တလောက်မတ်တလောက်လုတ်ပြတာကိုလက်ခံပြီးသူတို့ကိုယ်တိုင်ပြဿနာများကိုဖြေရှင်းတတ်အောင်လက်ကျင့်ပြုစုပြောထောင်ပေးတဲ့ပညာရေးစနစ်ပါဒီစနစ်ကစာမေးပွဲမှာအမှတ်များမယ်လို့အမှတ်မခံနိုင်ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာတွေ့ကြုံလာမဲ့ပြဿနာမျိုးစုံကိုဆရာရှာနေစရာမလိုပဲကိုယ်တိုင်ဖြေရှင်းနိုင်ပါလိမ့်မယ်ဒီတော့ပထမပြောတဲ့ပညာရေးစနစ်ကဆရာကိုရှာနေရတဲ့ကျွန်ပညာရေးစနစ်ဒုတိယစနစ်ကျတော့မိမိကိုယ်တိုင်ဖြေရှင်းနိုင်အောင်သင်တဲ့စနစ်ဆိုတော့ဘယ်စနစ်ကိုသွားကြမှာလဲဘာတွေကိုဘယ်လိုပြင်ဆင်ကြမှာလဲသက်ဆိုင်သူများကိုအသိပေးလိုက်ပါတယ
်မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးလာတဲ့ဒီ Facebook ပေါ်မှာဆွေးနွေးလာတဲ့သောရရှင်နောက်တူဦးကတန်ဆိုဖြစ်ပါတယ်သူကတော့
လက်ရှိပညာရေးစနစ်ပြောင်းလဲမယ်ဆိုရင်ပြောရမှာတွေကတော့အများကြီးပါကျွန်တော်အထင်နဲ့လက်တွေ့မြင်နေတာကိုပြောရမယ်ဆိုရင်ပညာရေးစနစ်ရဲ့ကျောင်းဆရာကျောင်းဆရာမတွေကိုပြောင်းလဲနိုင်ရင်တော့ပညာရေးစနစ်ကကောင်းလာပါလိမ့်မယ်ကျောင်းသားဆိုတာကတော့ပြောင်းလဲဖို့အလွန်လွယ်တယ်လေနောက်တစ်ခုကမိဘစာတင်ကျောင်းဆိုတာကျောင်းသားရှိမှစာတင်ကျောင်းဖြစ်လာမှာပါစီးရတဲ့မိဘတွေစာတင်ကြောင်းကိုသူ့သားသမီးဘလို့ကြောင်းထားမလဲအဲ့ဒါကကြတော့နိုင်ငံတော်နဲ့ဆိုင်တယ်လေကြောင်းသားမိဘတွေကိုအလုတ်အကန်အခွင့်အလမ်းပေးရမှာကနိုင်ငံတော်အပေါ်မှာမူတည်နေပါတယ
်သားသမီးတွေပညာတတ်ဖို့အတွက်ကြောင်းသားမိဘတွေဒီပညာကိုပေးနိုင်စွမ်းရှိတဲ့အပေါ်မှာလည်းမူတည်ပြီးတော့အဲ့လိုပညာပေးနိုင်ဖို့အခွင့်အလမ်းတွေရှိဖို့ကလည်းအလုတ်အကန်ရှိမှရမှာပါဒါကြောင့်မလို့ဒါကလည်းနောက်ဆုံးနိုင်ငံတော်နဲ့သက်ဆိုင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်အခုတော့တော်ရရှင်နေလို့လွတ်လပ်လပ်ထုတ်ဖော်လာတဲ့နိုင်ငံရေးအမြင်တွေကိုဝေမျှပေးကြပါရစေ။ကျမတို့ VOA ရန်ကုန်ဖွဲ့သားကိုထက်အောင်ကပြီးခဲ့တဲ့သတင်းပတ်တုန်းကသတင်းတပုတ်တင်ပြခဲ့တာမှာတော့အရသာအစိုးရရဲ့လက်ထက်မှာပထမဦးဆုံးကျင်းကျင်းပပေးမဲ့ဂျားဖြက်ရွေးကောက်ပွဲအတွင်းမှာမဲဆင်းမှန်ကန်မှုအစီရေကရွေးကောက်ပွဲကော်မရှင်တွေအဓိကစိန်ခေါ်ချက်ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်တယ်ဆိုတဲ့သတင်းမှာအေပြီလတရနေ့မှာကျင်းပမယ့်ဒီဂျားဖြက်ရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအတွင်းလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့ဒေသတွေမှာလည်းရွေးကောက်ပွဲကျင်းပသွားဖို့ Commission Tawin Shituka, Piotarava. Did the ring of you up for Pia Bigama? Did the dinner but the Piotarashin in 3 and 9 a.m. Yenigo, Jemra Tompian Gila Javari? Thorashin, so lace red Thorashin at the Japsa Yuka with Jimbabu Gaysapama to yet Timinjago Kulu Yilavari?
Maybe we'll do my same ones abu, but do Della Della, come on it, so ya mapilabu, so in Baby Duma, maybe Mamma Hobau.
Come on it, so ya, Damalau, so in Baduma, maybe Mamma Hobu, so red Yilava, however.
ကောင်းမွန်တဲ့အစိုးရတည့်ရဲ့ဖြစ်မလားမဖြစ်ဘူးလားဆိုတာကတော့ကြိုတင်ဟောကိန်းထုတ်လို့မရဘူးထင်ပါတယ်နော်သရရှင်ပိုင်စိုးကလည်းကျွန်တော်တို့မဲပေးပါဆိုပြီးကိုယ်ဟာဆိုင်လေးမှာလာကတ်မဲလဲရအောင်ဒီနေ့ကကိုမရအောင်ဦးတယ်အရှင်ကတောင်းပန်တာတော့ခမည်းမပိုင်ဘူးခမည်းအရှိတော့ဟုတ်ပါတယ်လမ်းနဲ့ဝေးပါတယ်ဗျာလာစဉ်ကြီးပေးရဈေးကောက်ပေးရနေမလွဲပါဘူးဒီကိုယ်ဟာဆိုင်လေးနဲ
မဲဆန္ဒရှင်တချို့ပို့ပြီးတော့ဒုက္ခရောက်ရပါတယ်ဆိုရတီတော်ရရှင်သူ့ရဲ့ကိုရစ်အဖြစ်အပျက်တစ်ခုကိုရေးလာတာဖြစ်ပါတယ်ဆက်ပြီးတော့တေးတောင်းတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဒီတော့လာတဲ့သောရရှင်ဒီထဲမှာဆိုရင်တော့မော်လမြိုင်မောင်ငယ်ရဲ့အောင်တော်မူသုံးလက်မှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်ပါဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါလာတာပါမြစ်စုမွန်းဆိုတဲ့သောရရှင်ကအစိုးရဝနရဲ့အနည်းဆုံးလူဆိုတဲ့တခြင်းလေးတောင်းဆိုလိုက်ပါတယ်ရှင်နဲ့ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆိုထားတဲ့မော်လမြိုင်မြို့မောင်ငယ်ရဲ့အောင်တော်မူသုံးလက်မှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်မြစ်တာတေးလက်ဆောင်တခြင်းလေးကိုထောက်လွှင့်ပေးကြပါရနော်ဝနာတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တချင်းကိုဒီတေးတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။နတ်သမီးလေးမုန်းမြင်စနံထမရောင်စုံချပန်းခင်းလေးတဲ့နေအိမ်ဆက်ပါနော်ကျွန်တော်တို့အိမ်မလာလာမဖို့ရာကိုယ်ဟာတချင်လေးများနဲ့ချောတဲ့မှာယုံကြည်စိတ်ချမ်းမဲဆက်ပေါ်ချဲအနည်းဆုံးလူပါဘဝနဲ့ဒုက္ခနဲ့ကြုံတွေ့တဲ့အခါရင်ဆိုင်မဲ့အတန်တပေါ်အချက်အတန်မှနော်ဒီချိန်မှသူ့မောင်မင်းပဲမရှိတဲ့အခါကိုတယောက်တည်းเอ็งจีอากูไลโกอเชยอานีซองลูอาเลเซเมราเมเลราฮาดิไซเมโซซองโตคาโซราตองนีเรจิตุเลโกกานซูดาเลเซเมราเมโยเลคูดาวิดานาเรโดเมซีดะควา
ဝနာတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မန္တလေးချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
ne esa pa no Tena du ei ma la la me po ya Ko ha che le na le cho pe ma E un tu se ta me sa po che Ni zo lu a Mu wa ne To ka le chong tui le ka Yen sai na a chen ta po Ate ate ma no Tu chen ba tu ma me Shiaka, good yo tell me dia. Eunti aku lai po atie, ni zo lua. Ni zo ni ra mi, ni ra ma. Esai me so zo to ka so ra. Don ni ni re, chifu me ko, kai so ra.
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါဒီသတင်းပတ်မှာတော့အမှုပညာရှင်တွေအခွန်ရှောင်ကြသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားတာကိုမအင်ဂျင်နီယာကုညီတင်ဆက်ထားပါတယ်ရှင်
လာမယ့်မလ၁၈ရက်နေ့ဆိုရင်မြန်မာရုပ်ရှင်အကယ်ဒမီဆုပေးပွဲကျင်းပပါတော့မယ်အကယ်ဒမီဆုပေးပွဲမတိုင်ခင်ရုပ်ရှင်လောကသားတွေအကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတဲ့ပြဿနာတစ်ခုကတော့ဘန်ဒါရီနဲ့အခွန်ဝန်ကြီးဌာနပြည်တွင်းအခွန်ဦးစီးဌာနကနေအစိုးရပိုင်သတင်းစာတွေကနေတဆင့်အခွန်ဆောင်တဲ့ရုပ်ရှင်အမှုပညာရှင်စီးရင်ထုတ်ပြန်လိုက်တဲ့ကိစ္စပါကြေညာချက်မှာ2016-18 ခုနှစ်အတွက်ဝင်ငွေကုန်ဆောင်ထားသူစီးရင်မှာအမှုပညာရှင်19ယောက်ပဲပါဝင်နေတာတွေ့ရပါတယ်ဒီထဲဆောင်ထားတဲ့အခွန်ငွေကလည်းအဲ့ဒီအမှုပညာရှင်တွေရတဲ့အခွန်ဝင်ငွေနဲ့နှိုင်းရှင်ရင်မဆိုးစလောက်ပမာဏလောက်ပဲဖြစ်နေတာမို့ပြည်သူတွေကြားဝေဖန်သံတွေထွက်ပေါ်လာပါတယ်။ဒီပြိုင်နက်တည်းအခွန်ဆောင်စီးရင်မှမပါတဲ့အမှုပညာရှင်တချို့ကလည်းအခု2016-19ဘာနာနှစ်မကုန်သေးဘူး။ခါတိုင်းသူတို့အခွန်ဆောင်ပါတယ်။အခုလည်းဆောင်ပါပါ။အခုလိုဘာနာနှစ်မကုန်ခင်ကြီးညာတာဟာအခွန်ဌာနကမယိုးသားဘူး။စသဖြင့်ဝေဖန်ကြတာတွေလည်းရှိလာပါတယ်။အမှုပညာရှင်တွေအခွန်ဆောင်သင့်သလား။အမှုပညာရှင်တွေအခွန်ဆောင်တာမဆောင်တာဟာတိုင်းပြည်အတွက်ဘလောက်အရေးကြီးလဲဆိုတာကုဒပဆွေးနွေးသုံးသပ်ကြည့်ကြရအောင်ပ
ါ။ပြည်ရင်းအခွန်ကထုတ်ပြန်တဲ့စာရင်းမှာပြည်တီဦးနေတိုးဖွဲ့ဖွဲ့နဲ့ခန့်စီသူတို့ဟာတနှစ်စာအတွက်အခွန်ငွေ7,320ကျော်ကနေ3,500အထိပေးသွင်းခဲ့ကြပြီးအခွန်အများဆုံးပေးဆောင်သူအမှုပညာရှင်တွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်။ဆိုင်းဆိုင်ခန့်လိုက်တဲ့ဈေးရဲထက်တို့ကငွေချက်7,000ကျော်ကနေ3,200ခိုင်တင်းကြီးတက်မွန်မြင့်ချစ်သူဝေမေတန်းနုနဲ့နေမင်းတို့ကငွေချက်3,000ကနေ10,000နေမျိုးအောင်ချစ်စနိုးဦးရန်အောင်ဝဝအောင်နဲ့နေထူးနိုင်တို့ကငွေကျက်3,000ကျော်ကနေ3,000ဂွမ်းပုံကြီးအရိုင်းနဲ့ဦးဝင်းမြိုင်တို့ကငွေကျက်3,000အောက်တို့ကိုပေးဆောင်ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အခွန်ကဥပဒေအရပြည်ရင်းအခွန်ဦးစီးဌာနဟာအခွန်တန်းပြည်သူတယောက်ဘလောက်အခွန်ဆောင်ထားတယ်ဆိုတဲ့ပမာဏအတိအကျထုတ်ပြန်ပြောဆိုခွင့်မရှိပါဘူးဒါကြောင့်အခွန်ပမာဏဘလောက်ကနေဘလောက်ကြားအခွန်ထမ်းဆောင်သူတွေအဖြစ်အကြမ်းပြင်းလောက်ပဲဖော်ပြနိုင်တာဖြစ်ပါတယ်။အမှုပညာရှင်တွေအခွန်ဆောင်ထားတဲ့ငွေတွေများသလားနည်းသလားတွက်ချက်ကြည့်ကြရအောင်ပါ။2016ခုနှစ်ပြည်ထောင်စုရဲ့အခွန်ကောက်ဥပဒေမှာတနှစ်ဝင်ငွေ7,320အောက်ကိုအခွန်ကင်းလွတ်ခွင့်ပြုထားပါတယ်။တနှစ်ဝင်ငွေ3,200ကျော်ကနေ90ကျော်ကိုအခွန်900ခိုင်နှုန်း3,500ကျော်ကနေ3,100အထိ10,000ခိုင်နှုန်းသိန်း100ကျော်ကနေသိန်း200အထိ1500ခိုင်နှုန်းသိန်း200ကျော်ကနေသိန်း300အထိ2000ခိုင်နှုန်းနဲ့သိန်း300အထက်ကို2500ခိုင်နှုန်းကောက်ဖို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်အရဆိုရင်အခွန်အများဆုံးထမ်းဆောင်ပါတယ်ဆိုတဲ့ပြည်တီဦးနေတိုးဖွေးဖွေးနဲ့ခန့်စီသူတို့ကိုယ်တိုင်ပင်လျင်တစ်နှစ်လုံးနေမှကျပ်သိန်း450လောက်ပဲဝင်ငွေရှိတယ်လို့ပြောဆိုထားပုံပေါက်ပါတယ်။အကြောင်းကတော့အခွန်တွက်ချက်မှုစနစ်အရာအချက်အလက်တွေပြည့်စုံရင်တက်တာခွင့်ပေါင်းစုံကျပ်သိန်း200လောက်ရနိုင်ပြီးကျပ်နဲ့ကျပ်သိန်း250အပေါ်လောက်မှာပဲအခွန်20ရာခိုင်နှုန်းဆောင်ရမှာဖြစ်ပါတယ်။ဒါမှအခွန်ကျပ်သိန်း50ကျတင်မှာပါ။အဲ့ဒီထိပ်တန်းအခွန်ဆောင်တဲ့အမှုပညာရှင်4ယောက်ဟာကျပ်သိန်း20ကနေ50ကျားဆောင်တာဆိုတော့အဲ့ဒီကျပ်သိန်း450ပမာဏထက်နေတဲ့ဝင်ငွေပဲရပါတယ်လို့ပြောဆိုထားတဲ့အတိတ်ပဲထွက်ပါတယ်
တကယ်လက်တွေ့အခြေအနေအရဆိုရင်အဲ့ဒီနာမည်ကြီးမင်းသားမင်းသမီးတွေဟာရုပ်ရှင်ဇာတ်ကားကြီးတကားရရင်ကျပ်သိန်း200ကနေ250ဘ ီဒီယိုတကားရရင်ကြက်သိန်း100ကနေ150ရနေကြတာပါဝင်ငွေအလွန်ကောင်းပြီးအလွန်ချမ်းသာကြတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်နည်းများမဟုဒီမိုကရေစီအစိုးရခေတ်မှာအခွန်ဆောင်နေဆိုရင်ပဲသူတို့ကိုအသိမှတ်ပြုရမှာဖြစ်ပါတယ်သူတို့ထက်ပိုဆိုးတာကအခွန်လုံးဝမဆောင်တဲ့အခြားအမှုပညာရှင်တွေပါဒီစင်းထဲမှာမပါဘူးဆိုကြတဲ့ကတစ်နှစ်ကြက်တစ်သိန်းအောက်တနည်းတစ်လကူမှကြက်ငွေထောင်ကနန်းလောက်တော့အခွန်မဆောင်မှုဆိုတဲ့သဘောသက်ရောက်နေပါတယ်ဒီအတွက်တချို့အမှုပညာရှင်တွေကတော့ရှင်းကြလင်းကြပါတယ်
အလုံးကိုခြုံငုံသုံးသက်ကြည့်ရင်မြန်မာနိုင်ငံကအမှုပညာရှင်တွေအများကြီးတဲကမှလက်တဆုပ်စာလူတွေလောက်ပဲအခွန်ဆောင်ကြတာဆောင်းတော့လဲနည်းနည်းလေးပဲအခွန်ဆောင်ကြရဲဆိုတာတွေ့နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်အခုဆိုတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတည်းရဲ့တာဝန်ယူထားပါတယ်ဒီအစိုးရဟာတိုင်းပြည်အတွက်လိုအပ်တဲ့အသုံးစရိတ်ကိုငွေဆက်ကူတွေဘုံဘလော့ရိုက်ထုတ်ပြီးမဖြေရှင်းသလိုတန်ရာဇာတာတွေကိုလည်းဖြစ်တဲ့ဈေးနဲ့ရောင်းပြီးမဖြေရှင်းပါဘူးဈေးကွက်စီးပွားရေးစနစ်ကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံတွေနီးတူပြည်သူလူထုစီကကောက်ခံရရှိတဲ့အခွန်အကောက်နဲ့တိုင်းပြည်အတွက်လိုအပ်သမျှတုံ့ဆွဲပါတယ်ဒါကြောင့်ဒီမိုကရေစီစနစ်ဒီမိုကရေစီအစိုးရကိုထောက်ခံတဲ့နိုင်ငံသားတိုင်းအခွန်ဆောင်ဖို့လိုကိုလိုအပ်ပါတယ်အဲ့ဒီထဲမှာရုပ်ရှင်အမှုပညာရှင်တွေလည်းပါနေတဲ့အတွက်ထိတ်ဆုံးကနေအခွန်ဆောင်ပြသင့်ပါတယ်ပြောရရင်အရင်ဆရာနာရှင်တွေခေတုန်းကရုပ်ရှင်အမှုပညာရှင်အများစုဟာအခွင့်ဒုက္ခံတွေပါတစ်ဖက်မှာဆရာနာရှင်တွေကဖိအားပေးပြီးဟိုဇကားရိုက်ပေးပါဒီဇကားတယုတ်ဆောင်ပေးပါဆိုပြီးအတင်းအကျပ်ဖိအားပေးစေခိုင်းတာမျိုးရှိပေမဲ့အခြားတစ်ဖက်မှာတော့ရုပ်ရှင်အမှုပညာရှင်တွေကိုမြေခွက်ချပေးတာကားတင်သွင်းခွင့်ပါမစ်ထုတ်ပေးတာလိုမျိုးအပါအဝင်အခြားတာမန်ပြည်သူတွေမရနိုင်တဲ့အထူးအခွင့်အရေးအမျိုးမျိုးပေးပြီးစီယုံသိမ်းသွင်းတာမျိုးလည်းလုပ်ခဲ့ပါတယ်
ဘလိုပဲဖြစ်ဖြစ်လက်ရှိကာလဟာဒီမိုကရေစီအစိုးရကနေတိုင်းပြည်ကိုဒီမိုကရေစီအပြည့်ဝရအောင်စ조사အားထုတ်နေတဲ့ကာလမှုပြည်သူအချစ်တော်တွေဖြစ်တဲ့ပြည်သူတွေအတုခိုးစရာပုံကိုယ်တွေလည်းဖြစ်တဲ့အမှုပညာရှင်တွေအနေနဲ့စံပြအဖြစ်ထိတ်ဆုံးကနေအခွန်ထမ်းဆောင်သင့်ပါတယ်ခုဆိုရင်အခွန်ဌာနဝန်ထမ်းတွေဟာမအားမလတ်ဖြစ်နေရတဲ့အမှုပညာရှင်တွေရှိရအရောက်လာပြီး one stop service အနေနဲ့အခွန်ကောက်ခံပေးဖို့တောင်စီစဉ်နေပါပြီဒီလိုထိုက်သင့်တဲ့အခွန်ဆောင်ကြမှသာအမှုပညာရှင်တွေဟာဒီမိုကရေစီစနစ်ကိုကြက်နှစ်သက်ပါတယ်ဆိုတာပါဇက်ပြောမဟုတ်တကယ်လဲနှစ်နှစ်ကာကလူလားသူတွေဖြစ်ကြောင်းသက်သေထူပြီးဖြစ်နေပါလိမ့်မယ
်ပြီးတွင်တည်င်းတုံးတက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်တော်ရရှိမြတ်ခင်ဗျာဒီနေ့မှာအတာတကြံကာလအတွက်အများပြည်သူရုံးပိတ်ရက်ကိုခါရိုင်းနှစ်တည်းလို့ဆက်ရမဟုတ်ပဲ9ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိတ်ရက်လျှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိတ်ရက်10ရက်ကနေ9ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
အခုလာမယ့်အင်္ဂါနေ့ညတိုင်းရဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ချက်ပြီးဖိတ်ခေါ်ပြပါစေရှင်ခုတော့ထူးခြားဆန်းပြသတင်းတွေအစီအစဉ်ကိုတင်ဆက်ပေးမှာပါထိုင်းနိုင်ငံမှာပင်လယ်လိပ်တကောင်ရဲ့ပိုက်ထဲရောက်နေတဲ့အကြွေစိတ်ပေါင်း915ခုကိုခွဲစိတ်ကူတာမှုလုပ်ပြီးထုတ်ယူနိုင်ခဲ့ပါတယ်အိန္ဒိယနိုင်ငံကအများပြည်သူတွေနေရာမှာအပန်းဖြေအနားယူနေကြတဲ့ဇုံတွဲတွေကိုလိုက်ရိုက်ခဲ့တဲ့လက်ရာရင် Ship Sina Party ရဲ့အကျင့်စာရိတ်တာထိမ့်သိမ်းရေးရဲတွေကိုလူငယ်တွေဆန္ဒပြတဲ့သတင်းအခုလိုထူးခြားဆန်းပြသတင်းတွေကိုကိုငိန်း Channel မှာခင်ဖြူထွေးတို့ကတင်ပြပေးမှာပါရှင်
ထိုင်းနိုင်ငံမှာပင်လယ်လိပ်တကောင်ရဲ့ဘိုက်ထဲကိုရောက်နေတဲ့အကြွေစိတ်ပေါင်း915ခုကိုခွဲထုတ်ခဲ့ရပြီးအခုချိန်မှာတော့ပြန်လည်ကောင်းမွန်လာနေပါပြီဒီလိပ်ဟာထိုင်းနိုင်ငံချွန်ဘူရီပြည်နယ်ကပန်းညံတစ်ခုတည်းကရေကန်ထဲမှာနေထိုင်နေသူဖြစ်ပြီးတော့နှစ်ပေါင်းများစွာရေကန်ထဲကိုပြစ်ချတဲ့အကြွေစိတ်တွေကိုအစာမှတ်ပြီးမျိုးချခဲ့တာပါအသက်25နှစ်ရှိပြီဖြစ်တဲ့အော့စမင်လို့ခေါ်တဲ့ဒီလိပ်ကြီးဟာ9နာရီကြာခွဲစိတ်ခံဝင်ခဲ့ရပြီးတော့5ကီလိုဂရမ်လောက်အလေးချိန်ရှိတဲ့အကြွေစိတ်တွေကိုခွဲထုတ်ခဲ့ရတာပါသူဟာအစပိုင်းမှာတော့လိတ်ခွန်ကွဲအပ်နေတဲ့ဒဏ်ရာကြောင့်ဓာတ်မှန်ရိုက်ခံခဲ့ရပြီးအဲ့ဒီနောက်မှာတော့ဘိုက်ထဲမှာရှိတဲ့အကြွေစိတ်တွေကို
မမျော်လင့်မဲဓာတ်မှန်ကတဆင်တွေ့ရှိခဲ့တာပါ။ဘန်ကောက်မှာရှိတဲ့ချူလာလောင်ကောင်းဆေးရုံမှာခွဲစိတ်ခဲ့ရပြီးဒါမျိုးခွဲစိတ်မှုဟာပထမအဆုံးဖြစ်သလိုဒီလိတ်ဟာဆေးရုံမှာနှစ်ပတ်လောက်နေရမယ်လို့ဆရာဝန်တွေကပြောပါတယ်။ဘန်းကျန်ကိုလာရောက်လည်ပတ်သူတွေကကံကောင်းစေဖို့အထိတ်မှန်နဲ့ရေကန်ထဲကိုအကြွေစည်းတွေပြစ်ချရတာကနေအခုလိုဖြစ်ခဲ့ရတဲ့အတွက်ဆရာဝန်တွေကအများပြည်သူတွေကိုအကြွေစည်းတွေပြစ်မချဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
အင်းရနိုင်ငံတောင်ပိုင်းကိုချီမြို့ကအများပြည်သူနေရာနဲ့ဆိုင်တဲ့နေရာတွေမှာအပန်းပြေအနားယူနေကြတဲ့စုံတွဲတွေကိုလက်ရိုက်ခဲ့တဲ့လက်ရရင် Shift Senior Party ရဲ့အကျဉ်းစာရိုက်တာထိန်းသိမ်းရဲတွေကိုလူငယ်တွေကစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ Shift Senior Party ရဲ့တက်ကြွလှုပ်ရှားသူတွေကလူငယ်တွေအလားများတဲ့ပင်လယ်ကမ်းဆက်နေရာတွေမှာစုံတွဲတွေကိုလက်ရိုက်ကြတာပါ။ဒီနေရာမှာပဲဒီလွန်ခဲ့တဲ့3နှစ်တုန်းကအခုလိုအကျဉ်းစာရိုက်တာထိန်းသိမ်းရေးလှုပ်တာကိုကန့်ကွက်တဲ့အနေနဲ့လူတွေအများကြီးစုဝေးပြီးတော့နှမ်းရှုပ်တာတွေလုပ်ပြခဲ့ကြပါသေးတယ်။အခုတစ်ခေါက်မှာတော့လူငယ်ဆန္ဒပြသူတွေက Shift Senior Party ရဲ့အကျဉ်းစာရိုက်တာထိန်းသိမ်းရေးလှုပ်ရွက်ကိုရှုံချတဲ့စိုင်းပုတ်တွေကိုကန်ဆောင်ထားခဲ့ပါတယ်။သဘောထားတင်ပါတဲ့ဒီပါတီဟာအိန္ဒိယရဲ့ရှေးထုံးတန်းအစဉ်လာတွေကိုယိုယွင်းဖျက်ဆီးစေတဲ့ဆိုပြီးအနောက်တိုင်းရင်ကျေးမှုကိုထူပါတဲ့လှုပ်ရွက်အဖြစ်ချစ်သူများအနေချင်းပါတာနဲ့လိင်တူချစ်သူတွေအကြောင်းပြသတဲ့ရုပ်ရှင်တွေကိုလည်းတားဆီးပိတ်ပင်ခဲ့ပါတယ်။
လန်ဒန်မြို့ရဲ့အထင်ကြီးနေရာဖြစ်တဲ့ Trafalgar ရင်ပြင်မှာကျစ်တစ်ကောင်ရောက်နေခဲ့တာပါ။ဂျေးချင်သေးယုတ်ကြီးလေးယုတ်ရှိတဲ့နေရာမှာနောက်ထပ်ကျစ်တစ်ကောင်လာထားရတဲ့အကြောင်းကတော့ကျစ်မျိုးစိတ်တွေပျောက်ကွယ်တော့မဲ့အန္တရာယ်ရှိနေတဲ့အကြောင်းလူတွေသတိပြုမိစေဖို့ဖြစ်ပါတယ်။ဒီကျစ်ယုတ်ဟာဆဲယုတ်တယုတ်ဖြစ်ပြီးတော့အလေးချိန်50ကီလိုဂရမ်လေးပြီး 1.3 မီတာအရှည်ရှိသလိုလီလီလို့လည်းနာမည်ပေးထားပါတယ်။ဆဲယုတ်ပညာရှင်ဂျွန်နိုလန်နဲ့အဖွဲ့ကဖန်တီးထားတာဖြစ်ပြီးအချိန်၅ဘက်ကြာတိဆောက်ခဲ့ရပါတယ်။ဒီကျစ်တစ်မှာလှုပ်ရှားနိုင်တဲ့အစိပ်ပိုင်းပေါင်း40လောက်ပါရှိပြီးတော့အဝေးထိန်းရီမုတ်နဲ့လူ3ယောက်ကထိန်းချုပ်ရတာပါ။ကျစ်တစ်ဟာလမ်းမလျှောက်နိုင်ပေမဲ့လည်းထိန်းဟောက်နိုင်တဲ့အပြင်မျက်တောင်ခတ်နိုင်သလိုအမီးလည်းလှုပ်နိုင်ပါတယ်။ဒီကျစ်တစ်ဆက်ရုပ်ကိုဖန်တီးတဲ့အခါမှာအခက်အခဲဆုံးအပိုင်းကတော့ကျစ်တစ်ရေကိုအယောင်ချေရတဲ့အခါမှာဖြစ်ပြီးတော့အသေးစိတ်ပုံစံညီညီညာညာထွက်အောင်အချင်းယူဖန်တီးခဲ့ရတယ်လို့နိုလန်ကပြောပါတယ်။အိန္ဒိယနိုင်ငံမွန်ဘိုင်းလိုဒေသတွေမှာကျစ်တွေရဲ့ဇက်ကြမြေတော်တော်များများကွယ်ပြောက်ခဲ့ရပြီးကျစ်တွေဟာလူတွေနဲ့အတူအတင်းရောနှောနေထိုင်ရတဲ့အခြေအနေမျိုးဖြစ်နေပါတယ
်။သူချဆံပြသတင်းတွေကိုကုန်ရင်းချန်နယ်မှခင်ဖြူထွေးတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သတင်းကလေးညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိငီထိုက်ကကြီးညာပေးပါအောင်ရှင
်။နယ်သာလန်နိုင်ငံကတူရကီနိုင်ငံခြားရေးဝန်ကြီးကိုနိုင်ငံတွင်းဝင်ရောက်ခွင့်တတ်မြစ်ပြီးတူရကီရွှေ့ပြောင်းအခြေချသူတွေနဲ့လူလူစီဝေးပွဲလုပ်ဖို့တာရောက်တဲ့တူရကီဝန်ကြီးတဦးကိုလည်းနေနှင်ခဲ့တဲ့အတွက်တန်ရာတန်ချီပြန်လည်ပေးဆက်ရမယ်လို့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်ကနယ်သာလန်နိုင်ငံကိုသတိပေးပြောဆိုလိုက်ပါတယ်။အဲစစ်သွေးချတွေထိန်းချုပ်ထားဆဲဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့နောက်ဖက်ချန်ဒေသကိုသိမ်းပိုင်နိုင်ရေးအမေရိကန်ထောက်ပံ့မှုပေးထားတဲ့အီရတ်တပ်ဖွဲ့တွေကဒီကနေ့တနင်္ဂနွေနေ့မှာပို့ပြီးတော့ထိုးဖောက်တိုက်ခိုက်နေပါတယ်။မိုဆူးမြို့နောက်ဖက်ချန်သုံးပုံတပုံကျော်ကို IS တွေထိန်းချုပ်ထားဆဲဖြစ်တယ်လို့အီရတ်စစ်တပ်ဗိုလ်ချုပ်မနာအယ်ဆာဒီကပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်။လက်နက်ကြီးပောက်ကွဲသံတွေဇက်တိုက်ချနေရတယ်လို့အဲ့ဒီမြို့ရဲ့ကောင်းကင်ထံမှလည်းမိခိုးလုံးတွေနဲ့ပြည့်နေပါတယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲစည်းဝေးကာလအတွင်းထရန့်တာဝါကတယ်လီဖုန်းတွေကိုကြားပြတ်ခိုးယူနှာထောင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားတွေကိုမနေ့ပြန်တနင်္လာနေ့မှာထုတ်ပေးဖို့သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုလိုက်ပါတယ်။သမ္မတဟောင်းဘရက်ကိုဘားမားကထရန့်တာဝါကဖုန်းတွေကိုကြားပြတ်ခိုးယူနှာထောင်ခဲ့တာလို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ကတွစ်တာမှာရေးသားခဲ့ပေမဲ့အထောက်အထားတွေကိုတော့မပြသခဲ့ပါဘူး။ယာရုကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ခွန်ဟေးကသမ္မတတဝက်အနေနဲ့တာဝန်ကျေပွန်အောင်မထမ်းဆောင်နိုင်ခဲ့တဲ့အတွက်ထောက်ခံသူတွေကိုဒီကနေ့တနင်္ဂနွေနေ့မှာတောင်းပန်လိုက်ပါတယ်။သမ္မတနန်းတော်ကနေလည်းသမ္မတဟောင်းပတ်ကွန်ဟေးထွက်ခွာသွားပြီဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမသိငီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘိုက်တက်ဆောင်ရဖြစ်ပါတယ်။ကျမနောင်လဖိုက်ပါ။ VOA American အတန်ရဲ့တနင်္လာနေ့မနက်ပတ်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီခွဲအထိလိုင်းဒိုမီတာ23 24 30 40တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။
VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.